မြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးကိုကမ္ဘောဒီးယားမှာဒီလတည်းကျင်းပမဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးပွဲကိုတက်ရောက်ခွင့်ပိတ်ပင်လိုက်တဲ့အာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့ဆုံးဖြတ်ချက်ကိုနိုင်ငံတချို့ကကြိုဆိုလိုက်ပါတယ်။တကယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးကိုဖိတ်ကြားမယ်ဆိုရင်လေဒီနိုင်ငံသားရေးဝန်ကြီးအစည်းအဝေးပြတ်သွားနိုင်တယ်လို့အကြက်ကတချို့ကလည်းသုံးသပ်ကြပါတယ်။ဒါပြင်မြန်မာပြည်တွင်းကအကြမ်းဖက်မှုတွေကိုချက်ချင်းရပ်ဖို့အာဆီယံအဖွဲ့ကြီးကလည်းထပ်မံတောင်းဆိုလိုက်တာပါ။ဒီကြောင့်ပြည်ဆောင်မှုတော့ကိုညာဝင်းအောင်ကပြောပြမှာပါရှင်
။အာဆီယံကအချက်မှတ်ထားတဲ့မူပေါင်း၅ချက်ကိုမြန်မာစစ်ကောင်စီကအကောင့်ထဲပို့ဆောင်ရမှာတိုးတက်မှုအနည်းငယ်သာတွေ့ရတဲ့အတွက်စစ်ကောင်စီကနိုင်ငံရေးဝန်ကြီးဦးဝနမောင်မင်းကိုဖေဖော်ဝါရီ၁၆ရက်ကဖန်ရွှန်းပြည်မှာကျင်းပမဲ့အာဆီယံနိုင်ငံရေးဝန်ကြီးများစီဝေးပွဲကိုတရားဥပဒေမပြုတော့ဘူးအလေကျဥပဒေကမ္ဘောဒီးယားနိုင်ငံကသုံးပြလိုက်ကြောင်းကမ္ဘောဒီးယားနိုင်ငံညာဤဝန်ကြီးဌာနပြောခွင့်ရချွန်ဆွန်ရီက VOA ခမာဌာနကိုဗိုလ်ဒူးနေ့ကပြောခဲ့ပါတယ်စစ်ကောင်စီကိုဖိတ်ကြားဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားဘုံသဘောတူညီချက်မရနိုင်တာကြောင့်အာဆီယံနိုင်ငံညာဤဝန်ကြီးများအစည်းအဝေးပွဲကိုဥဝနမောင်တွင်တရားဥပဒေရတော့မှာမဟုတ်ပြင်မဲ့စည်းဝေးပွဲမှာဒီတိုင်ခွန်လွတ်ကြီးထားတာမျိုးတဲ့နိုင်ငံရေးရာသူရယူထားသူမဟုတ်တဲ့မြန်မာကိုယ်စားလှယ်တယောက်ကိုတော့ကိုစားပြုတက်စီလိုကြောင်းကမ္ဘောဒီးယားကတိုက်တွန်းထားပါလေဒီပေါ်မှာမြန်မာစစ်ကောင်စီရဲ့တုံ့ပြန်ချက်ထွက်ပေါ်မလာသေးပါဘူးအာဆီယံအစည်းအဝေးပွဲပြတ်သွားတဲ့အထိဖြစ်လာနိုင်တာကြောင့်မြန်မာကိုမဖိတ်တော့တာဖြစ်နိုင်ကြောင်း Cambodian Institute for Cooperation and Peace အဖွဲ့ကသူတည်စီဘန်ဘူနာကသုံးသပ်ပါတယ
်ဝါကံပြေဖွေနေဒါသာခုန်တိမွေးတံခါခုန်အာဆီယံကြီးကြင်ကြံချက်တော့ကြောင့်အကျဉ်း
ဒီမှာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးကအာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးတက်ဖို့ဖိတ်ကြားလိုက်မယ်ဆိုရင်ဒီစည်းဝေးကြီးပြတ်သွားနိုင်ပါတယ်။ဒါကြောင့်ဥက္ကဋ္ဌမောင်လင်းကိုမဖိတ်ဖို့ကမ္ဘောဒီးယားအဆုံးသက်တယ်လို့ကျွန်တော်ထင်ပါတယ်။မြန်မာနဲ့ကမ္ဘောဒီးယားတနိုင်ငံများမှာတုံ့ပြန်ရေးဆက်ဆံရေးအပြန်အလှန်ယုံကြည်မှုရရှိအောင်လုပ်ဖို့တဲ့အခြားအာဆီယံနိုင်ငံတွေနဲ့ကမ္ဘောဒီးယားကြားရှိနေတဲ့အကျိုးစီးပွားကိုထက်သွက်ရတဲ့အတွက်အစည်းအဝေးမဖိတ်ဖို့ဆုံးဖြတ်ချက်ကိုချက်ခံတူပါတယ်။
2021 AB အင်ဒိုနီးရှားမှာလုပ်တဲ့အာဆီယံထိပ်သီးညီလာခံမှာအာဆီယံရဲ့မူပေါင်း၅ချက်ကိုလိုက်နာပါမယ်လို့ကိုယုံမင်းမင်းအောင်လိုင်းတတိပေးခဲ့ပေမဲ့လက်တွေ့မှာအကောင့်ထဲပုံမှုအလွန်အားနေတာကအာဆီယံနိုင်ငံခေါင်းဆောင်တွေကိုစိတ်ပျက်စေခဲ့တယ်လို့သုံးသပ်မှုတွေရှိပါတယ်။ဒါကြောင့်လဲကမ္ဘောဒီးယားမှာလုပ်မဲ့နိုင်ငံရေးဝန်ကြီးစီဝေးပွဲမှာမြန်မာမပါသင့်ဘူးလို့အင်ဒိုနီးရှားစင်ကာပူနဲ့မလေးရှားနိုင်ငံတွေကကြေကြေလောင်လောင်ထုတ်ပြောခဲ့ကြတာပါ။အာဆီယံအဖွဲ့ကြီးကမြန်မာကိုမဖိတ်ကြားဖို့ဆုံးဖြတ်ချက်ပေါ်ကမ္ဘောဒီးယားဆိုင်ရာအမေရိကန်တန်ယုံကကြိုဆိုလိုက်ပြီးမြန်မာကိုဆက်လက်ဖိအားပေးဖို့လိုတယ်လို့အမေရိကန်တန်ယုံနိုင်ငံရေးဌာနအကြီးအကဲဂျွန်နသန်ထာလီကအခုလိုတိုက်တွန်းပါတယ
် Soviet Union support the ASEAN 5 point consensus and urge Cambodia's ASEAN chair to continue to press for implementation
ASEAN ရဲ့ဘုံသဘောတူညီချက်၅ရပ်ကိုအမေရိကန်အနေနဲ့ထောက်ခံသဘောတူတယ်ဒီ၅ချက်ကိုစစ်ကောင်စီကအကောင့်ထဲပေါ်လာအောင်အလဲကျဥက္ကဋ္ဌကမ္ဘောဒီးယားအနေနဲ့မြန်မာကိုဆက်လက်ဖိအားပေးဖို့လိုပါတယ်အာဆီယံရဲ့အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားတဲ့အခါမှာလည်းသက်ဆိုင်သူတွေအားလုံးနဲ့တွေ့ခွင့်ရအောင်ကြိုးစားဖို့လိုအပ်ပါတယ်လို့သူကပြောသွားတာပါတကယ်တော့အာဆီယံနိုင်ငံရဲ့ဝန်ကြီးများစီဝေးပွဲကိုဇန်နဝါရီ16ရက်ကမှကျင်းပဖို့ကနဦးကစီစဉ်ထားခဲ့ပေမဲ့ဖေဖော်ဝါရီလတည်းကိုရွှေ့ဆိုင်းခဲ့တာပါဒါ့အပြင်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်မှုနဲ့ဒီပြည်ပကမှာပါဝင်တဲ့သက်ဆိုင်သူတွေအားလုံးအနေနဲ့အတက်နိုင်ဆုံးထိန်းသိမ်းနေနေလှုပ်ဆောင်ကြဖို့ကိုလည်းအာဆီယံအဖွဲ့ကြီးကဖေဖော်ဝါရီလရဲ့ဗိုလ်ဒူးနေ့ကထပ်မံတိုက်တွန်းကြောင်း AFP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။